ညီတော်မမိတ်၃ဘွဲ့တဲကခိုးကန့်တက် MMDA ထိန်းချုပ်ထားတဲ့လာရှိုးမြို့ကိုစစ်တပ်ကတောက်ကြနေညာကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လာရှိုးမြို့ကနေစိုးရိမ်နေကြပါတယ်ညီတော်မဟာမိတ်တပ်တွေနဲ့စစ်တပ်တိုက်ပွဲဖြစ်ခဲ့စဉ်မှာဘေးလွတ်ရာတိမ်းရှောင်ခဲ့ကြသူတချို့နေရပ်ပြန်လာလို့မြို့ပြန်လည်စီကားစာပြုနေချိန်မှာစစ်တပ်ကလေချောင်းကတိုက်ခတ်မှုတွေလုပ်ခဲ့တဲ့အကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြောက်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကိုကန် MNDA ဦးဆောင်တဲ့ညီနောင်မဟာမိတ်တပ်တွေလာရှိုးမြို့ကိုသိမ်းယူနိုင်ခဲ့ပြီးတဲ့နောက်စစ်တပ်ကပထမဆုံးအကြိမ်လေကြောင်းတိုက်ခိုက်မှုတွေကိုတောက်ချနေညပိုင်းကလုပ်ခဲ့ပါတယ်။ညီနောင်မဟာမိတ်တပ်ဖွဲ့ဝင်တအန်း DNL အဖွဲ့ကိုစစ်ပွဲတွေချက်ချင်းရပါလို့တရုတ်နိုင်ငံရွှေလီမြို့လုံခြုံရေးကော်မတီကစာပေးဖို့ဖိအားပေးထားချိန်နဲ့လာရှိုးမြို့ဝစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာတိုက်ဆိုင်နေပါတယ်။ဩဂုတ်လ30ရက်တောက်ချနေည9နာရီလောက်မှာစစ်လေရင်ဘောကနေနှစ်နေရဘုံချဲချခဲ့တယ်လို့လာရှိုးမြို့ကန်တယောက်က VOA ကိုပြောပါတယ်
။နှလုံးမဲကြဘူးတာတော့တဲ့ဒီရှေ့ခါရိုးကြောင်းလားလေးကစတင်ကြောင်းလေ။အဲ့ဒါစကရှေ့ရဲ့အဲ့ဘောအတက်လိုက်ကျွန်တော်မြို့ထဲကိုပြန်တက်လာရင်ကျွန်တော်ဒီဘီယာကန်တန်ရှိရဲ့ဝမ်းဝမ်းဘီယာကန်နောက်ကနှစ်ချက်အိမ်တည်း
။ပြုတ်တဲ့အိမ်ရဲ့စတင်ကြောင်းကို
တာတာပဲ။အနည်းငယ်ကမချဘူးလူမရှိရပါဘူးစတင်တိုင်းလူမရှိ
။လာရှိုးမြို့မှာဇူလိုင်လဇန်ပိုင်းလောက်ထဲကတိုက်ပွဲတွေပြင်းထန်ချိန်ဘေးလွတ်ရာပြေးခဲ့ကြရပြီးမကြာခင်ကမှနေရက်တွေမှာပြန်လာနေကြသူတွေဟာအခုလိုမျိုးစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်လာတာကြောင့်ထပ်ပြီးတော့ဘေးလွတ်ရာပြေးရမလားလို့စဉ်းစားနေကြရပြီလို့အမျိုးသမီးတစ်ယောက်ကပြောပြပါတယ်
။မင်းကလေးခါလောက်လာတယ်။ဟိုလာတော့နှစ်ဆင်းသုံးဆင်းလောက်လာတယ်။အမှတ်ရှိကြောင်းလေးကိုင်းနိုင်ကြောင်းမှာကြတာ။ဟိုအိမ်ကပြစီသွားတယ်။ဟိုတစ်ခေတ်တည်းလူရောမရှိစရာ
။ကျမလေးရင်တော့မက
ြဘူး။ဟာမပကွဲတဲ့ဟာလေးရင်ကိုင်းမှာ
အခုလားရှင်းရောက်နေပြီ။
တချို့လူတွေတော့ရင်တုံတာပေါ့ဆရာဘယ်လိုလုပ်ရမလဲခုတော့သွေးဝင်နေကြတာပေါ့သွားရမလားနေရမလားအဲ့လိုတော့အကုန်လုံးကလို့သွေးဝင်နေကြတာပဲ
လာရှိုးမြို့တွေကရက်ွက်6:30မှာဘုံချပောက်ကွဲခဲ့တာဖြစ်ပြီးတော့ရက်ွက် 4:05 ဘက်မှာလည်းကြားတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒေသခံတွေကတော့အတည်ပြုမပြောပါဘူးလာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ကို MNDA ဦးဆောင်တဲ့တပ်တွေကဩဂုတ်လ3ရက်နေ့မှာတည်ယူခဲ့တာပါတည်ယူခဲ့ပြီးတဲ့နောက်လာရှိုးမြို့ကိုကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသ1အုပ်ချုပ်ရေးနေမြေထဲမှာထွက်သွင်းခဲ့ပါတယ်။မြို့ထဲမှာ MNDA ကလုံခြုံရေးရေနဲ့လျှက်စစ်မီဖုန်းလိုင်းနဲ့အင်တာနက်ဆက်သွယ်မှုတွေအပါအဝင်မြို့အုပ်ချုပ်ရေးကိုဆောင်ရွက်ခဲ့တာမို့တိုက်ပွဲတွေကြောင့်ဘေးလွတ်ရာသွားခဲ့သူတချို့မြို့ထဲမှာပြန်လာနေခဲ့ကြပါတယ်။မြို့မှာပြန်လည်စီကားစာပြုလာချိန်မှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလှုပ်လာတာကြောင့်နေရက်မပြန်ရသေးသူတွေပြန်ဖို့စဉ်းစားစရာဖြစ်နေကြပါတယ်။
သူရဲ့ရေလီးအတိတ်ကြောင့်ဒီကဖုန်းလိုင်းတိတ်ကြောင့်ဒီသုံးမျိုးပေါ်မှာဒီအခြေခံမိမှပြန်နေလို့ရပြီဆိုတော့အတွေးတွေကဝင်ရတာပေါ့ပြီးတော့လည်းစနေတယ်ပြန်လေတို့တော်ရင်ဘယ်လိုလုပ်ပါလဲဘယ်လိုလုပ်ပါလဲဆိုပြီးမှတောက်လျှောက်သူတို့ကပြန်နေတဲ့အခြေကြောင့်ပြန်အကျဉ်းနဲ့တော့ရှိရပါတယ်ဆက်ရှိတော့သာသူပိန်းလိုက်တာလည်းမျိုးတွေပါလဲသူမီးလကောင်းမဲ့ဖြစ်စင်နေရဖြစ်နေရပါတော့နော်မမီးညတော့ဒါလာစုမှပြန်ဖြစ်ပြီဆိုတော့ဒါနောက်တော့ဖြစ်လာနိုင်ဘူးဆိုရင်ကအာမခံပြောလို့မရဘူးပေါ့ဒီချိန်မှာတော့ကိုယ်ကနဲ့ချင်းရဲ့ကောင်းတဲ့ဆုံးချက်ပြီးမှလည်းလုံလာရဲ့အချင်းပြေးမှာ
လာရှိုးမြို့နောက်တောင်ပိုင်းမှာတအန်းတရနယ်လေတပ်တွေထိ ंछ ုပ်ထားတဲ့သီဘောမျိုးနဲ့ကြောင်မဲမျိုးတွေအပေါ်စစ်တပ်ကအခုသတင်းပတ်ထဲ28ရက်နဲ့29ရက်နေ့တွေတုန်းကလည်းလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်သီဘောမျိုးမှာအရသာ2ဦးသေဆုံးခဲ့ပါတယ်အလားတူပဲညီနောင်မဟာမိတ်တပ်တွေတည်ယူထားကြတဲ့နမ်ဆန်ကွတ်ခိုင်လောက်ကိုင်းသိန်းဒီမျိုးတွေအပေါ်လဲအခုဩဂုတ်လထဲမှာစစ်တပ်ရဲ့လေကြောင်းကနေဘုံကျဲမှုတွေကြောင့်အရသားတွေသေဆုံးဒဏ်ရာရခဲ့တယ်လို့စာတင်ကြောင်းဆေးရုံနဲ့ဖျားကြောင်းတွေထိခိုက်ပျက်စီးခဲ့ပါတယ်အခုလိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသတင်းထုတ်ပြန်ပေးမယ်လဲရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းအခုချိန်ထိမရှိသေးပါဘူးရှင်